များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ဆွေးနွေးနေတာကတော့ဖက်စ်တော်လိုင်းအကြောင်းဖြစ်ပါတယ်မတ်လ29ရက်နေ့ဟာဖက်စ်တော်လိုင်းရင်းနေမဟုတ်ပါလားဖက်စ်ဆိုတဲ့ဟောဟာကဟာမူလလက်တင်သက္ကလုံတစ်ခုကိုအီတလီကအချမ်းဖက်ဖက်စ်ဝါဒီခေါင်းဆောင်မူဆိုလိုနီကသူ့ပါတီအမည်ဖြစ်သုံးကြရာကခုတော့ကဘာသုံးဟောဟာဖြစ်နေပါလိမ့်ကဘာသမိုင်းမှာဂျပန်တော်လိုင်းအကြောင်းကိုရေးရင်ဖတ်သပလဆိုတာမပါမဖြစ်ပါဘူးဒီတော့ဖက်ချစ်ဆိုတဲ့သကလုံးလေပါရတော့မှာပေါ့ဒါပေမဲ့ဖက်ချစ်ဆိုတဲ့သကလုံးဟာဘုန်နေဝင်းဖွဲ့ရှိခဲ့တဲ့မြန်မာသားဖွဲ့ကတည်တူတဲ့မြန်မာအင်္ဂလိပ်ဗိဒ္ဓမှာမပါဘူးခင်ဗျာမြန်မာဝါဒဝါဟာရဗိဒ္ဓမှာဖက်ချစ်ဆိုတာမရှိတော့ဘူးဆိုတော့ဝန်တာမှာပေါ့လေဖက်ချစ်တော်လည်းမှာမတော်တဆကိုယ်တိုင်ပါဝင်ခဲ့ရတဲ့ဘုန်နေဝင်းဟာသူကိုယ်တိုင်ဖက်ချစ်ဖြစ်လာတဲ့အခါဖက်ချစ်တော်လည်းဆိုတဲ့စကားကိုမချားခြင်းဘူးမကြားလို့မကြားရချာတော့ဘူးအဘိဓမ္မာပါမကအမိုင်းတဲကပါထုတ်ပယ်ပြီးတော့ဖက်စ်တော်လာရေးကိုတတ်မတော်နေရလို့တောင်းကြည့်ခဲ့ပါလေဖက်စ်တော်လာရေးဆိုတာဗမာပြည်သူတရားလုံးပါဝင်နေတာမဟုတ်လားဗမာတတ်မတော်တည်ထောင်တာကထိုင်းနိုင်ငံမှာလေ1948ဒီဇင်ဘာ26မှာဗမာလွတ်လပ်ရေးတတ်မတော်ကိုစတင်ဖွဲ့စည်းတာလို့မပါရခဲ့ဘူးပါလေဖက်စ်တော်လာရေးနေ့ကိုပြန်လည်ပေါ်ထုတ်ပေးဖို့ဒီလူတွေကတောင်းလို့ကြအမယ်လို့ကျွန်တော်တို့ယူဆပါတယ်။ဗမာတံတော်တီထောင်တာကိုပြည်သူအလုံးကလည်းဂုဏ်ယူရမှာပါ။ဒါပေမဲ့ဖက်စ်တော်လာရေးကိုစစ်တပ်မူပိုင်လောက်တာရောသမိုင်းဖြတ်သမိုင်းကိုထောက်ဖြစ်တာရောတော့ပြီးခံလို့မဖြစ်နိုင်ပါဘူးခင်ဗျာ။ဒီဖက်စ်တော်လာရေးအကြောင်းကိုပြောကြရင်အသပလဖွဲ့စည်းတာကစပြီးပြောလို့လည်းမရှိပါဘူးခင်ဗျာ။ဖက်စ်မလာခင်ကတည်းကဖက်စ်တော်လာရေးကိုကြိုတင်ပြင်ဆင်ခဲ့ကြတာပါ။1942ခုကပေါ်ထွက်လာခဲ့တဲ့ငင်းတဲ့စစ်တမ်းကိုအင်းစိန်စစ်တမ်းဟာထောင်ထဲကနိုင်ငံရေးသမားကောင်းဆောင်ကြီးရေးသားပြုစုခဲ့တာပါအဲ့ဒီစစ်တမ်းကမဟာမိတ်လက်ကမ်းနေနဲ့ပေါင်းပြီးဖက်စ်ဂျပန်ကိုခုခံတော်လှန်ရေးပါပဲနိုင်ငံတကာကွန်မြူနစ်တို့ရဲ့တတိယညီလာခံမှာဘူဂေးရီးယားကွန်မြူနစ်ကောင်းဆောင်ဂျော့ဂျီဒီမီထရော့ဖ်ရဲ့အစီအခံစာအရကမ္ဘာအလုံးသမားလူထုသာပေါင်းဖက်စ်ဝါဒကိုတော်လှန်ကြရေးကိုဆင်ခတ်ဖြစ်ပါလေရင်းနှီးဖြစ်တာနောက်ကြပြီးနေချဲ့တာနောက်ကြခဲ့တဲ့ဂျပန်၊ဂျာမနီ၊အီတလီသုံးနိုင်ငံကိုဟိုခေတ်ကပန်နီဤဝေယိုဒန်သုံးနိုင်ငံလို့သတင်းစာတွေမှာခေါ်ခဲ့ပါတယ်။သခိုးလက်ကသဝက်လူကြီးနေချဲ့ချင်းနေလူကြီးဝါရပါပဲ။လက်ရအစွန်ရောက်မြို့ချဝါလူတွေခေါင်းဆောင်နဲ့နောက်ပေါက်နေချဲ့သမားတစုရဲ့အကြမ်းဖက်နေချဲ့ပြိလိုက်တဲ့ဝါရကိုနိုင်ငံတကာကတော်လာနဲ့ကမ္ဘာတော်လာရင်းကြီးနဲ့ပေါင်းကတော်လာခဲ့ရတာကဗမာပြောက်ကြားတွေရဲ့လက်ချက်နဲ့ဂျပန်နှစ်ပေါင်းတော်ကြာဆုံးခဲ့ရသည့်မဟာမိတ်တွေအများအောင်ပွဲခံရတယ်လို့ဖက်စ်ဂျပန်တွေလည်းအများဆက်ပြေးခဲ့ရတာဖြစ်ပါလေ။ဂုံယောင်ပြောင်နဲ့ပြည်သူတော်လာရင်းကြီးတရားပါဖက်စ်တော်လာရင်းအကျွန့်ရှိပါစေ။ဒီတွင်ဒီပဖက်စ်ဦးတို့များကြာဆုံးပါစေ။ကျွန်တော်မောင်စိတ်ပါခင်ဗျာ။